ရှင်းနေကြီးဦးကိုနီလူသက်မှုမှာတိန့်ရှောင်နေတဲ့တရားခံပြေးအောင်ဝင်းခိုင်ကိုနှင်ပြီးတော့တို့ကားမောင်းပို့ပေးခဲ့သူကတရားရုံးတွေမှာရှင်းနောက်မညီတဲ့ကွဲလွဲတဲ့ထွက်ဆိုချက်များကိုထွက်ဆိုခဲ့တဲ့အတွေ့မမှန်သက်သေထွက်ဆိုချက်ရာဇသက်ကြီးဥပဒေပုံမှ193ဖြင့်အရေးယူပေးရန်ဦးကိုနီလူသက်မှုမှာလိုက်ပါဆောင်ရွက်ပေးနေတဲ့ဥပဒေအကျိုးဆောင်တွေကတရားရုံးကိုဥတိုက်လျှောက်ထားခဲ့ကြပါတယ်လေစိတ်လိုနေရမျိုးမှာတနက်နဲ့ပြစ်ခတ်လောက်ကြံခံခဲ့ရတဲ့ဥကိုနီနဲ့တရားခံကိုဖမ်းပေးရင်တည်ဆုံးသွားသူဥနေဝင်းတို့အမှုမြတ်တဲ့တရားရေးစီရင်မှုရစေဖို့အမှုမှန်ဖော်ထုတ်နိုင်ရေးတရားဥပဒေဆိုင်ရာနဲ့တပ်ဆိုင်ရာတာဝန်ရှိသူတွေကဆွဆွမ်းတမန်ဆောင်ရွက်ပေးဖို့ကိုလည်းလိုလားနေကြတာဖြစ်ပါတယ်အသေးစိတ်ကိုမဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပြည်ပခီးစဉ်ကနေအပြန်ရန်ကုန်နိုင်ငံတကာလေဆိပ်မှာတနက်နေ့ပြစ်ခတ်လုံခြံခံခဲ့ရတဲ့ NND အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်ရှင့်နေကြီးဦးကိုနီလူသက်မှုမှာနောက်ွယ်ကခိုင်းစေသူလို့ယူဆရတဲ့တရားခံပြေးအောင်ဝင်းခိုင်နေပြည်တော်ကိုထွက်ပြေးတဲ့အချိန်ကားမောင်းပြီးတော့လိုက်ပို့ခဲ့သူရဲထွက်လာရဲ့အင်းစိန်မြို့နယ်တရားရုံးထွက်ဆိုချက်နဲ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးထွက်ဆိုချက်တွေဟာရှေ့နောက်မညီတဲ့အတွက်မမှန်သက်သေထွက်ဆိုချက်ရာသသက်ကြီးပုံမှဥပဒေ193နဲ့အရေးယူပေးဖို့တရားလိုဥပဒေရှာရှိကတရားရုံးကိုလျှောက်ထားခဲ့ကြတာပါ32ကြိမ်မြောက်ရုံးထုတ်တဲ့နိုဝင်ဘာလ18ရက်နေ့မှာတော့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကိုတရားလိုဥပဒေအကျိုးဆောင်ကဥတိုက်လျှောက်ထားခဲ့တဲ့အကြောင်းတရားလိုရှင့်နေတရားလွှတ်တော်ရှင့်နေဦးရောဘတ်ဆောင်ကပြောပြပါတယ
်ပထမဦးဆုံးရှင်းစိန်မြို့နယ်တရားရုံးမှာရာဇဝတ်ကျူတုံးဦးရေပုံမှန်164ရက်ကျူတီထွက်ချက်ကိုပေးထားခဲ့တယ်အဲဒီကျူတီထွက်ချက်ပေးထားခြင်းမှာသူ့ကိုတော့ရောင်းဝါချိုးကုမ္ပဏီပိုင်ရဲ့ဟုတ်ကဲ့အဝင်းဆိုင်ကနေပြီးတော့30ရင်းနီမှာနေပြည်တော်မှာတန်တာကိစ္စသွားတဲ့ဆိုပြီးတော့ကားမောင်းသူလိုက်ပို့ခိုင်းတယ်အဲ့ဒီရဲထုံးနိုင်ရလေဒါရိုက်တာအဖွဲ့ဝင်တယောက်ဖြစ်တယ်အဲ့တော့ကားမောင်းလိုက်ပို့တယ်နေပြည်တော်ရောက်တဲ့ခါကျတော့ဝေမာတဲနဲ့ဆိုရင်သွတ်တော်ကိုယ်စလေတွေတဲနေသေးတာရှိရင်စီရင်ရိုက်တာရဲ့အနောက်ဘက်ရှေးကြပြင်ရက်ွက်နဲ့လမ်းထဲမှာအင်းတွေဝင်သွားတယ်အဲ့ဒီရောက်တော့ကားလေးတယ်ပြီးတော့ဖျားဖူးမလို့လို့ဘာလို့လို့နဲ့မကွေးကိုသွားမယ်လို့လှုပ်ပြန်ရောမြို့မှာစီဝိကာကျေကိုမသွားတော့ဘဲနဲ့ပရသေဦးမြင်လာကြတော့အောင်းဝင်းတိုင်ရှင်းသွားပါတယ်လို့သူကထွက်တယ်။ဒါပေမဲ့လို့ဤအတူကြီးရှင်းမောက်ဒေါ်မြငိမ့်ကြီးရဲ့ရှင်းမောက်မှာကျိုးပြင်းထွက်ချက်ပေးထားတဲ့အချက်ထဲမှာတော့ဒေါ်ဂျီယာဖြိုးဝင်ပြီးတော့အောင်းဝင်းတိုင်ကိုနေပြည်တော်ဘက်လိုက်ပို့လိုက်တာလို့ဆိုပြီးတော့ရဲချုပ်ဆိုင်ကိုအေးခိုင်းခဲ့တယ်လို့ပါထားတယ်။အဲ့ဒါကိုသူကဟိုမှာကျတော့အဲ့ဒီအချက်နဲ့ကိုမထွက်ဆိုတဲ့အတွက်သူတိုက်ဆိုင်ပြီးတော့ကျိုးပြင်းထွက်ချက်ကလည်းကျန်းပစ္စာပြူပြီးထွက်ရတာဖြစ်တယ်လို့အခုရုံးရှင်းမှလာထွက်တဲ့ခါမှလည်းပင်ကျန်းပစ္စာပြူပြီးထွက်ရတာအဲဒီတော့ဥရိအရာရှိကနေပြီးဒီဥစ္စာအားတော့ဖြင့်မမမကန်သက်တည်ကံကိုတက်တည်ပြီးထွက်နေတယ်အဲ့ဒါကြောင့်မလို့သူ့ကိုရန်စက်ကြီးဥရိပုံမှန်193ရတရားစိုးစိုးအရေးယူပေးဖို့ဆိုပြီးတော့တရားရုံးမှာရှောက်ထားတယ
်တရားခံပြေးအောင်ဝင်းခိုင်ကိုကားမောင်းပို့သူကိုမမှန်ထွက်ဆိုချက်ထွက်ဆိုတဲ့ဆိုပြီးအရေးယူဖို့ဥတိုက်လျှောက်ထားတဲ့ဥပဒေကတော့မမှန်သက်တည်ခံမှုမမှန်သက်တည်ခံဖန်တီးမှုဖြစ်ပြီးတော့ဒီပုံမှန်နဲ့ဆွဲဆိုတဲ့အရေးယူရန်တင့်မတင့်ကိုတော့လာမယ့်နိုဝင်ဘာလ24ရက်နေ့ရုံးချိန်မှာဆုံးဖြတ်မယ်လို့ဥကိုနီကိုတနက်နဲ့ပြစ်ခတ်လုံခြံသူကြည်လင်းကိုအုတ်ခဲနဲ့ပြစ်ခတ်ဖမ်းဆီးရင်တနက်ထရာနဲ့တည်ဆုံသွားရသူဥနေဝင်းရဲ့အကျိုးဆောင်ရှင်နေဥရောဘတ်ဆောင်ကပြောပါတယ်ကားမောင်းလိုက်ဖို့သူရဲထွက်လိုင်းကိုလည်းနောက်တော့တရားခံအဖြစ်တရားလိုရှင်နေတွေကတင်သွင်းထားတယ်လို့လည်းဥနေဝင်းရဲ့အကျိုးဆောင်ရှင်နေဥရောဘတ်ဆောင်ကပြောပြပါတယ
်ကျွန်တော်တို့ဘက်ကလည်းရဲထွက်လိုင်းကိုဒီလူတက်တဲ့ကားမောင်းရသူကအောင်းဝင်းတိုင်းကိုဘာအကျဉ်းဆိုင်ရအောင်ကားမောင်းဖို့လားဒီကဒီအမှုကြီးမှနောက်တော့တရားခံရှောက်မယ်အစိုးရဘက်ကတက်တဲ့ရှင်ရှိစေတီနာ98ယောက်ပြီးသွားပြီဆိုတော့22ယောက်ပဲကျန်တော့တယ်အဲ့တော့အခုတစ်ချိန်တစ်ချိန်ကိုလည်းပဲဆက်လာလိုက်တာအရင်တော့လို့ဤပဲနဲ့အညာလဲလို့ဆိုတော့မနည်းဘူးလို့ရန်ရီရတော့မြန်လာတယ်တောက်ကြနေတိုင်းရှိနေပါတယ်
ရန်ကုန်နေငိုင်းတကာလေစိတ်လိုလူစီကားတဲ့နေရာမျိုးမှာဥကိုနီကိုတနက်နဲ့ပြစ်ခတ်လှုပ်ကြံတာဟာနိုင်ငံရေးလှုပ်ကြံမှုဖြစ်တယ်လို့ဥကိုနီဘာကြောင့်လှုပ်ကြံတက်ဖြတ်ခဲ့ရသလဲဆိုတဲ့အဓိကကြတဲ့အကြောင်းရင်းကိုဖော်ထုတ်အရေးယူနိုင်မှုအရေးကြီးတယ်လို့နေပြည်တော်လိုလုံခြုံရေးတင်းကျပ်လာတဲ့နေရာမှာကားနဲ့လိုက်ပို့ပြီးကမှတရားခံပြေးအောင်ဝင်းခိုင်ခြေရာပျောက်သွားတဲ့အဖြစ်အတွက်လည်းမေးခွန်းထုတ်စရာတွေဖြစ်နေတယ်လို့မြမရေးသုံးသက်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
ဒီကျွန်တော်တို့နေပြည်တော်ဆိုတဲ့တကယ်အစိုးရရုံးဆိုင်တဲ့ မျိုးရဲ့အဲ့ဒီရှုပ်ထုတ်တွေမရှိလာတဲ့ဖြည့်ဆေးဥပဥယျာဏမှာဒီအဓိကတရားခံပျောက်သွားတာကိုဂဏိထီရှာမတွေ့တဲ့ဥစ္စာကတော့အားမရစရာပေါ့နော်ကျွန်တော်တို့တရားဥပဒေစိုးမိုးရေးဆိုတဲ့ဟာနဲ့ပတ်သက်လို့ကျွန်တော်တို့တိုင်းပြည်ဟာဟိုအားရစရာမရှိဘူးဆိုတာကိုတော့ဖော်ပြနေတာပေါ့အဲ့ဒီချက်က
အခုဆိုရင်ရှစ်နေကြီးဥကိုနီလှုပ်ကြံခံခဲ့ရတာတစ်နှစ်နီးပါးကြာမြင့်လာပြီဖြစ်ပါတယ်။ဒါပေမဲ့ဥကိုနီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးသက်ဆိုင်ရာဥပဒေရေးရာနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့တယ်ဆိုတဲ့သုံးသပ်ချက်တွေလည်းရှိနေပါတယ်ရှင်။